အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မှောက်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီပညာရေးတပိတ်ပင်မစစ်ကြောင်းကကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာဒီနေ့ဆိုရင်3လတင်းတင်းပြည့်ပြီဖြစ်ပါတယ်ဒီ3လအတွင်းမှာနိုင်ငံနဲ့အဝန်ဖန်စီတရားဆွဲထောင်ချခံခဲ့ရတဲ့ကျောင်းသားဆရာနဲ့ဝန်ရံသူစုစုပေါင်းဟာ200နီးပါးရှိပြီဖြစ်တယ်လို့တရားဝင်ထောင်မှာဖန်စီထိန်းသိမ်းခံနေရတဲ့ကျောင်းသားနဲ့ဝန်ရံသူတွေရဲ့အကြမ်းမရေးအခြေအနေဟာလည်းတနေ့တခြားဆိုးဝါးလာနေပါတယ်တရားဝင်ထောင်မှာထိန်းသိမ်းထားတဲ့သားသမီးတွေရုံးထုတ်ရက်နဲ့ထောင်ဝင်စာရက်တွေကိုအလျင်မြေအောင်ကြိုးစားရတဲ့နိုင်ငံအဝန်မှနေထိုင်သူမိဘတွေမှလည်းအတော်ပင်ပန်းနေကြပါပြီဒီ3လအတွင်းထိန်းသိမ်းခံကျောင်းသားတွေနဲ့ပတ်သက်တဲ့ရဲတွေရဲ့ဆောင်ရွက်ချက်တွေဟာတရားဥပဒေစိုးမိုးမှုရည်ရွယ်ချက်အောက်ကဆောင်ရွက်ခဲ့တာမဟုတ်ဘူးလို့သုံးသပ်သူကတော့တရားဝင်ထောင်မှာထိန်းသိမ်းခံထားရတဲ့ကျောင်းသူမဟန်နီဦးရဲ့ဖခင်ဦးထွန်းဦးဖြစ်ပါတယ
်ဒီနေ့ထီအောင်ထောင်မှာပဲကြည့်ကြည့်ရုံးထွက်လာတဲ့အခါမှာပဲကြည့်ရဲတွေရဲ့ပြုမှုဆောင်ရွက်မှုတွေကစနေတကြနဲ့တရားဥပဒေစိုးမိုးမှုအောက်ကလုပ်တာမဟုတ်ဘူးနဲ့သူတို့ရဲ့အာဏာကိုထိပါမှုမဖြစ်ဖို့အဆွတ်ဆက်ရည်ရွယ်လုပ်တာပဲဖြစ်တယ်။တရားဥပဒေမီလန်တကြတစ်ခုမှလုပ်တာကိုမတွေးရဘူးဗျ။ကျောင်းသားတွေရဲ့ရိုးသားဖြူစင်ပြောင်းမတ်စွာနဲ့လောက်ကင်နေတဲ့အလုပ်တစ်ခုကိုအခုလိုဖမ်းဆီးချုံနှောင်တာတကယ်လက်တွေ့အရာတော့ဒီကလေးတွေကပြီးပြီဗျ။လှုပ်ပေးဖို့ပဲရှိတော့တယ်။ဒီလိုဟာရုံးအောင်တင်ဖို့မလိုဘဲနဲ့ဒီလိုလှုပ်လာတာတနည်းအားဖြင့်သူတို့အကျိုးစီးပွားနဲ့သူတို့အာဏာတည်နေကြီးသူတို့ကိုကျွန်တော်တို့ကတစုံတရာပြန်လဲလုပ်ဖို့မရအောင်စိမ့်နေတယ်ဒီကလေးတွေအားလုံးကိုသူတို့ထောင်ချမှာပဲ
ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းလက်ပဒန်းမျိုးမှာရန်နာနေစဉ်တပိတ်မှောက်ကျောင်းသားတွေကိုထောက်ခံကြောင်းပြသခဲ့တယ်လို့အကြမ်းဖက်မဖြိုခွဲဖို့ရန်ကုန်မြို့မြို့တော်ခန်းမရှိမှာတောင်းဆိုခဲ့တဲ့ပြည်သူလူထုကိုလက်ပတ်နေဝတ်လူတစုကရဲတွေနဲ့အတူအကြမ်းဖက်ဖြိုခွဲခဲ့ပါတယ်ဒီသတင်းဟာပြည်တွင်းမှာသာမကပြည်ပမီဒီယာတွေမှာပါဟိုးလေးတကျော်ဖြစ်ခဲ့တာကြောင့်အစိုးရကလက်ပတ်နေဝတ်လူတွေနဲ့ပတ်သက်ပြီးလူသည်ရှင်ကြားစုံစမ်းရေးကော်မရှင်ဖွဲ့ခဲ့ပေမဲ့အခုလို3လကျော်ကြာတဲ့အထိထူးထူးခြားခြားဘာသာမှမကြားရသေးပါဘူး။အဲ့လိုပဲတရင်တပ်ပုံတွေဗီဒီယိုတွေကတဆင့်ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေကိုရဲတွေကနံပါတ်တုတ်တွေနဲ့အညှိုးတကြီးရိုက်နှက်နေပုံတွေဟာလည်းခေတ်သစ်ဆက်သွယ်ရေးဤပညာတွေနဲ့အတူကဘာအနှံ့ကိုမိနစ်ပိုင်းနာရီပိုင်းအတွင်းပြန့်နှံ့ခဲ့ပါတယ်။ရဲတွေအုံပြုခဲ့တဲ့နံပါတ်တုတ်ကိုရှေ့နေကတက်တဲ့အဖြစ်ဇွန်လ9ရက်နေ့တရက်ခွဲမှာတင်သွင်းရမှာတော့တရားသူကြီးကပယ်ချခဲ့ပြန်ပါတယ်။အဲ့လိုရနဲ့ပတ်သက်ပြီးထိန်းသိမ်းခံကျောင်းသားကျောင်းသူတွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေဦးရောဘတ်ဆန်းအောင်ကတကယ်တမ်းအစိုးရရဲ့ဂုဏ်သိက္ခာကိုညှိုးနှွမ်းအောင်လုပ်နေတာကပြည်သူရဲတွေပဲဖြစ်တယ်လို့ပြောပါတယ်
။ရဲကနံပါတ်တုံးနဲ့ရိုက်တယ်ဆိုတာနဲ့လူသားမကအဲ့ဒီကအားလုံးပြည်သူတွေလည်းသိနေတယ်တစ်ကဘာလုံးကလည်းသိတယ်။အဲ့ဒါကိုညှိစုံနေတာကအစိုးရရဲ့စိတ်ကောက်ကြောက်ရဲတွေကလုပ်နေတာဒီလိုနံပါတ်တော့ဟာရဲသုံးနဲ့တုံမဟုတ်ပါဘူးလို့မငင်းသွားဘူး။တော့အယိုးမရှိတဲ့ရှာကအသားပါမကြောင်တိလွဲပြီးတော့ဘယ်မှာဝယ်လို့ရတယ်ဘယ်ညာမှာဝယ်လို့ရတယ်ဆိုတော့ရဲတွေကအဲ့ဒီနံပါတ်တုတ်တွေကိုအပြင်းမရောင်းစားနေလို့လား
။ပင်မတပိတ်စစ်ကြောင်းဖြိုခွဲခံရမှု3လပြည့်တဲ့ဒီနေ့မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတပ်မကမိတ္တိလာခရိုင်ကအထိန်အမှတ်ပွဲတစ်ခုပြုလုပ်ပြီးကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ကျောင်းသားတွေဟာတေအတူရှင်မကွာစိတ်နဲ့ရီမန်းချက်ပန်းနိုင်ရအောင်ဆက်လျှောက်လမ်းမယ်ဆိုတာသိစေချင်တဲ့အတွက်အဲ့ဒီအချက်ကိုကြေညာချက်ထဲမှာထည့်သွင်းထုတ်ပြန်တာဖြစ်တယ်လို့မိတိလာခရိုင်ဘကတဒုတိယဥက္ကဋ္ဌကိုပြေဆောင်ကပြောပါတယ်
ဒီပေါ်ထားဒီပညာရေးတင်းနေဆိုတာကျွန်တော်တို့တွေကခံစားရမှာမဟုတ်ဘူးဒီလက်ရှိအိုးဆိုးနေတာအစိုးရတွေရဲ့တာသမီတွေခံစားရမှာလေတနင်္ဂနွေနေ့အောင်ပွဲအစိုးရလည်းနိုင်နေပွဲဒီပွဲကျွန်တော်လည်းနိုင်နေပွဲဒီပွဲမှာရှုံးနေပွဲမရှိဘူးလားဒီပွဲမှာသူတို့ကတော့အစိုးရအနေနဲ့သဘောထားမပြီးပါဘူးနဲ့ဒီလိုလုံးလိုက်တဲ့အပေါ်မှာကျွန်တော်ကလုံးဝလက်သက်မခံနိုင်ဘူးအဲ့ဒီတော့ကျွန်တော်တို့ကသုံးထီတန်ကျွန်တော်တိုက်ပွဲဝင်သွားမယ်ဗျာဒီအစိုးရကိုစိန်ခေါ်တယ်ကျွန်တော်တို့ကဘာကသာစိန်ဝင်စိန်ခေါ်တယ်အစိုးရဘလူးစိန်ဝင်လို့ဆိုတော့မျိုးသားပြန်လဲတက်မြင့်ရင်းနဲ့ငင်းငင်းကြီးအတွက်တိုက်ပွဲဝင်မယ်လို့အစိုးရကိုစိန်ခေါ်တယ်
ဒီ3လအတွင်းမှာကျောင်းသားတွေရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးအစိုးရရဲ့ဆောင်ရွက်မှုတွေဟာအနှုတ်လက္ခဏာတွေပါပြနေတာကြောင့်ရှေ့ဆက်ဖြစ်လာနိုင်တဲ့အနေအထားတွေကိုလည်းသုံးသပ်ပြကြပါတယ်။ရှင်နေကြီးဦးရောဘတ်ဆန်းအောင်သုံးသပ်ပြတာကတော့
အချင်းကြီးတွေကပုံမှုရှုပ်ထွေးလာနေတယ်။တစ်ဖက်ကလည်းဒေါ်လာသေးတွေတက်၊ရှေ့သေးတွေတက်၊ပုံစိမ်းလုံးတွေတက်အဲ့ဒီအတက်ကအတက်ထဲမှာတထောင်နဲ့တစ်မျိုးထပ်တုံမယ်ဆိုတာကတက်လာနေတဲ့မိတော့နဲ့တူတဲ့ပုံစိမ်းလုံးကိုလေနဲ့ပင့်ရိုက်ပြီးတော့ပြီးမိတော့ကြီးအောင်လှုပ်လိုက်လို့ဖြစ်ရင်မငြိမ်မသက်မှုတွေနဲ့ပောက်ကွဲမှုတစ်ခုစီကိုဥတည်သွားနိုင်တယ
်။မိတိလာခေဘာကတာဒုတိယကထာကိုပြေဆောင်ကတော့ပညာရေးဥပဒေပြင်ဆင်ရေးအတွက်စတင်တပိတ်မှောက်ချစ်တက်ခဲ့ကြကြတဲ့ကဒီနေ့အထိကာလအတွင်းကျောင်းသားတွေရဲ့လှုပ်ဆောင်မှုနဲ့တက်တည်ပြနိုင်ခဲ့တာတစ်ခုရှိရလို့ပြောပါတယ်။
အသက်60ကျော်နဲ့နိုင်ငံခေါင်းဆောင်တွေနဲ့အသက်10ကျော်တက်တဲ့20ကျော်ကျောင်းသားတွေဒီမှာဘယ်သူကပို့ပြီးလူကြီးလူကောင်းပြီးတာလဲဆိုတာတကဘာလုံးကပြီးသွားပါပြီဗျ။
ဒီတော့အတွင်းမှာပဲကျောင်းသားတွေအဖမ်းဆီးခံထောင်အကျခံပြီးပြင်ဆင်ဖို့တောင်းဆိုခဲ့တဲ့အမျိုးသားပညာရေးဥပဒေမူကြမ်းကို ပြည်သူ့လွှတ်တော်ရဲ့ပြင်ဆင်ချက်အများစုနဲ့အတည်ပြုဖို့အတွက်ပြည်ထောင်စုလွှတ်တော်ဥပဒေချမ်းကော်မတီကစွန်လ9ရက်နေ့မှာအစည်းအဝေးခန်းစာတင်သွင်းခဲ့ပါတယ်။အဲ့ဒီအစည်းအဝေးခန်းစာကိုပြင်ဆင်ဆွေးနွေးလိုတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာစွန်လ12ရက်နေ့နောက်ဆုံးထားပြီးအမည်စရင်တင်သွင်းရမယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရောက်ဦးရွှေမန်းကကြေညာထားပါတယ်ရှင်။